ခုပထမဦးဆုံးအနေနဲ့တော့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာမြန်မာအစိုးရတပ်တွေကအာရှလမ်းတင်နဲ့10မိုင်အကွာလောက်ရှိတဲ့ DKBA ရှိနိုင်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ DKBA အပါဝင်တိုင်းရင်းသားနယ်မြေအချို့မှာအခုလိုထိုးစစ်ဆင်နေတာဟာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ထိခိုက်နိုင်တယ်လို့တိုင်းရင်းသားကောင်ဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်။မအေးအေးမှာတင်ပြပို့ထားပါရရှင်
ပြီးခဲ့တဲ့တပတ်ကျော်ကစပြီးမြမတက်မတော်ကအာရှလမ်းသစ်ဖွင့်လှစ်နိုင်ရေးအတွက်အကောက်ခွန်ဂိတ်တွေကိုဖယ်ရှားရင်းနည်းမြရှင်းလင်းနေဆိုတာ DKBA နဲ့တိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ရက်ကတော့နည်းမြရှင်းလင်းနိုင်ခဲ့ပြီဆိုပြီးတက်မတော်ဘက်ကဆိုပါတယ်ဒါပေမဲ့မြမအစိုးရတက်တွေဟာ DKBA ထိန်းချုပ်ရနေရာတွေကိုဒီကနေ့ထိဆက်တိုက်ပဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဆက်လုပ်နေတယ်ဆိုပြီး DKBA ကလို့ထူဖို့အခြေချပြုတာကဗိုလ်မှူးစောစောင်းကဆိုပါတယ်
အချင်းကြီးကဟိုမိတိုင်းဝတ်နေတော့ဒီလက်ချက်ဒီမနေ့ငားနေကိုရနေပြီးတော့ကျွန်တော်တို့ရှိတဲ့တောင်ကုန်းကိုပြန်နေစနေလမ်းပြနေတယ်အလုံးမစော်တော့ရှိဘူးငားနေကိုပြတဲ့ဟိုအလုံးမစော်တော့ရှိဘူးနော်အဲ့တော့ကျွန်တော်တို့လူကြီးတွေကဟိုကျွန်တော်တို့ကိုချင်းရရတယ်ပေါ့ဒီညမှာကြည့်နေခွာပြလိုက်ဒီဘာဖြစ်လဲဟိုအပြက်လူကြီးတွေပေါ့လေဟိုမှာကျွန်တော်တို့ရေကောင်းဆောင်နေတာဒီကျွန်တော်တို့အပြက်လူကြီးတွေနဲ့ကိုပြနေတယ်ပဲပြောတယ်ပေါ့လေအဲ့ကျွန်တော်ခွာခိုင်းနေအဲလုံးဝစရတာမပေါ့ဆိုဘူးကျွန်တော်လည်းလုံးဝလောက်ဆောင်မှုရှိဘူးဒါပေမဲ့အခုကျွန်တော်နေတဲ့တောင်တော်တွေကိုတို့လက်ကျင်းနေတယ်။ဒီကလည်းလမ်းကိုရှင်းနေဆိုတော့အခုကလမ်းနဲ့မဆိုင်တော့ဘူး။ရှေးမှန်ရဝေးတယ်လေ။အဲရှေးမှန်ရဝေးတဲ့ကြောင့်ဒီလမ်းနဲ့မဆိုင်ဘူးချစ်ချမှုရတော့လမ်းနဲ့မဆိုင်ဘူးနော်
။ DKBA ပါဝင်တိုင်းရင်းသားလက်နက်ကိုင်နေမျိုးတွေမှာမြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရစေးရလက်မှတ်ရေးထိုးနိုင်ရေးကိုထိခိုက်မှုတွေရှိနိုင်တယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကခေါင်းဆောင်တို့ဖြစ်တဲ့နိုင်ဟန်သားကပြောပါတယ
်။ကဲလဲစိုးရိမ်နေတယ်။ဘာကြောင့်လဲဆိုတော့ဒီကနေတချီတီနဲ့ပြင်းထန်လာပြီနော်။အဲဒါအန်ကယ်လို့စိုးရိမ်နေတဲ့ဒီတနိုင်ငံလုံးပြစ်ခတ်ရစေးရကိုတော့ထိခိုက်စီနိုင်တယ်လို့အန်ကယ်မြင်တယ်လေ။နော်ယုံကြည်မှုတွေကြော့ကြနိုင်တယ်ပို့ပြီးတော့မှခိုင်မာအောင်ဒါဆွေးနွေးရမယ်ဆိုတော့အဲ့ဒါတွေကတော့စိုးရိမ်ကြမယ်။အန်ကယ်လည်းမြင်တယ်ဒီအလားလာတော့မကောင်းဘူး။ဒီပလောင်နယ်မြေမှာဖြစ်တယ်။အခု DGBA မှာဖြစ်တယ်နော်ဒါတွေကပူပြင်းနံတာပေါ့လေနောက်ဒီဟိုဒီတက်နည်းနည်းယော့တာတော့ကချင်းနယ်မှာဖြစ်တယ်အဲကုကနယ်မှာလည်းရပ်သွားတယ်ဆိုတဲ့အနေထားဒီလည်းမရောက်သေးဘူးမကြမကြဟိုမှာလက်နဲ့ကြီးတွေနဲ့လှမ်းလှမ်းပြီးတော့ဖြစ်နေတာတော့ရှိတယ
်ကရင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်မှုတွေကြောင့်ကားလမ်းအဟောင်းပိတ်ထားရတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကော့ဂရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကတော့ကားလမ်းတွေပိတ်ထားခြင်းမရှိဘူးလို့ဆိုပါတယ်ကော့ဂရိတ်မြို့ကတူကတော့လက်နက်ကြီးတန်တွေမနဲ့ကလေးကကြားနေရကြောင်းအခုလို့ပြောပါတယ
်မိငနဲ့ငားလာမနဲ့ငားလာကြီးကွယ်တွေကစပြင့်နေတာ10နာရီကွယ်17နာရီလောက်မှထိပ်သွားတာ
ဒီကဘေးရှိနိုင်တယ်လို့ယူဆရတဲ့အောက်ပိုတဲဆိုတဲ့နေရာကိုတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးမြောက်ရီမြို့ကပြည်သူတို့ကလည်းပြောပါတယ်
လက်ရှိအောက်ပိုတဲမှာတော့လူတွေတော့မရှိဘူးသူတို့အရင်ဆုံးရှုပ်ပြီးထေတာတိုင်းအကောင်လုံးဖယ်ကြဆိုထေတာတိုင်းအမှားဒီကဘေးအပွဲတွေတော်တော်များများရှိတယ်မိသားစုတွေလည်းရှိကြတယ်မနက်ကအလုံးသုံးတဲ့ကြားတဲ့ခါကျတော့ခဏပိတ်ထားလိုက်တယ်စစ်တပ်ကလည
်းတက်မတော်ဘက်ကဇူလိုင်လ17ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့မြဝတီတင်ငန်းညီနောင်အာရှလမ်းတင်တဲ့လမ်းဟောင်းကိုနည်းမြေရှင်းလင်းထိန်းချုပ်ပြီးဖွင့်လှစ်ထားတယ်လို့ဆိုပါတယ်လမ်းဟောင်းမှာတိုက်ပွဲဖြစ်တာ19ကြိမ်အာရှလမ်းတင်မှာအချိန်20ဖြစ်ပွားခဲ့ပြီးတက်မတော်ဘက်ကကရင်လက်နက်ကင်ဒီဘက်ကပါနှစ်ဖက်ထိခိုက်မှုတွေရှိကြောင်းရေးသားထားပါတယ်ကရင်လက်နက်ကင်၃ဦးကိုလည်းအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်ဒါအပြင်ဆုတ်ခွာသွားတဲ့ကရင်လက်နက်ကင်တပ်တွေကိုလည်းဆက်လက်ရှင်းလင်းတိုက်ခိုက်နေတယ်ဆိုပြီးရေးသားထားပါတယ်ရှင်